လူလားချင်းစာနာမှုဆိုင်ရာအကူအညီနဲ့ကာကွယ်ပေးဖို့လိုအပ်နေတဲ့ယူကရိန်းနိုင်ငံတွင်ဒေသအလုံးကိုအတားအဆီးမရှိတွားရောက်ခွင့်ရရှိရေးကုလသမဂ္ဂအကူအညီပေးရေးဆိုင်ရာဌာနတွေကတောင်းဆိုပါတယ်။ပိတ်မိနေတဲ့မာရီပိုလ်နဲ့ဘူနိုဘာခာမြို့တွေကရပ်သားတွေထွက်ခွာခွင့်ရရေးအတွက်ယာယီအပြစ်ခံရဆဲရေးရုရှားဘက်ကပြောဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်မှာကုလသမဂ္ဂအဖွဲ့အစည်းတွေရဲ့ပန်ချာချက်ထွက်ပေါ်လာတာပါ။ဂျီနီဘာကနေလီဆာရှလိုင်းပေးပို့တဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ပရိပခဒေသတွင်းကနေရပ်သားတွေဘေးကင်းလုံခြုံစွာထွက်ခွာနိုင်ရေးဆောင်ရွက်ပေးဖို့ယူကရိန်းနဲ့ရုရှားကြားသဘောတူညီကြတဲ့ဆိုတဲ့သတင်းအပေါ်မှာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူအချာကအကျိုးဆိုပါတယ်။နိုင်ငံကိုယ်စားလှယ်တွေတနည်းအားနည်းကဘယ်လာရုစ်မှာသဘောတူညီချက်ကိုအစိုးပြုခဲ့ကြတာပါ။ဒါပေမဲ့လည်းလူသားချင်းစာနာထောက်ကူမှုနဲ့လမ်းကြောင်းတွေဖွင့်ပေးရေးနဲ့ပတ်သက်လို့တော့နိုင်ငံစလုံးဘက်ကကုလသမဂ္ဂတာဝန်ရှိသူတွေထံရင်းသားအကြောင်းကြားတာမျိုးမရှိသေးတဲ့အိုချပြောခွင့်ရယန်လာရာကီကပြောပါတယ်။အနည်းဝင်းချင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူလူကြားတုံးလုံးခြောက်ခြားနေကြပြီးဘေးကင်းရာကိုထွက်ခွာရေးနဲ့အသက်ငယ်အကူအညီအရေးပေါ်လိုအပ်နေသူတန်းချီရှိနေကြောင်းလည်းသူကပြောပါတယ်။
We look to both sides to ensure that
ရပ်သားတွေရဲ့ဂုဏ်သိက္ခာဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပေးနိုင်မဲ့လမ်းကြောင်းမျိုးဖြစ်လာစေရင်နှစ်ဖက်စလုံးကနေကျွန်တော်တို့မျှော်လင့်ပါတယ်။စိုးရိမ်စရာကောင်းတဲ့ဒေသတွေကနေထွက်ခွာဖို့ဒါမှမဟုတ်ဆက်နေလိုသူတွေဘယ်သူတွေပဲဖြစ်စေအရပ်သားတွေကိုကာကွယ်ရေးနဲ့စောင့်ရှောက်ရေးအတွက်သက်ဆိုင်သူအားလုံးနဲ့လက်တွဲဆောင်ရွက်ဖို့လူသားချင်းစာနာထောက်ကူမှုဆိုင်ရာအဖွဲ့အစည်းတွေဘက်ကအစဉ်အသင့်ရှိနေပါတယ်။
ပြီးခဲ့တဲ့သတင်းပါအတွင်းအချက်ဖက်တိုက်ခိုက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ကလေးငယ်၅ဆင်းရှိချောင်းကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ကပြောပါတယ်။ပိုလန်နယ်စပ်နယ်ကီလိုမီတာ60လောက်အကွာမှာရှိတဲ့ယူကရိန်းအနောက်ပိုင်းလေဗစ်မြို့မှာရောက်နေတဲ့ UNICEF ရဲ့ပြောခွင့်ရာ James Elder ကတော့မဖြစ်မနေအိုးအိမ်ဆုံးထွက်ပြေးရမှုပမာဏနဲ့အရှင်အဟုန်ကမကြုံစဘူးအခြေအနေမျိုးဖြစ်တယ်လို့ပြောပါတယ်။
And it's the violence, the explosive munitions.
အတန်းဖက်မှုတွေ၊လက်နက်ပေါက်ကွဲမှုတွေမရက်ရင်အချိန်တို့အတွင်းမှာပဲနိုင်ငံတွင်းကနေမှဖြစ်မနေဆက်ပြေးရမယ်။ခလေးတွေအများကြီးပိုများလာပါမယ်။ပြည်သူမှုများလာမယ်အရေးကိုလည်းစိုးရင်ရပါလေ။လက်ရှိပြစ်ခတ်တိုက်ခိုက်ခံနေရတဲ့ယူကရိန်းနိုင်ငံတွင်းကနေဆက်မပြေးနိုင်သူတွေကိုလည်းဆက်တွေ့ကြရပါလိမ့်မယ်။ခလေးငယ်တောင်းနေချီပြီးခလေးစောင့်ရှောက်ရေးဌာနတွေမှာရှိနေပါလေ။
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာယုံကသတင်းမီဒီယာဆိုင်ရာအကြီးအကဲဂျွန်ဂါဂရီနီဝီလျံစ်ကတော့မိုဒိုဗာနိုင်ငံပလန်ကာမြို့မှာရှိနေပါတယ်။ယူကရိန်းနိုင်ငံတွင်ကဒုက္ခသည်တွေထွက်ပြေးလာမှုနှုံးကထူးခြားတယ်လို့သူကပြောပါတယ်။
Oh, because we've seen the numbers.
Yes, and it's not going to be able to do it. It's not going to be able to do it. I think it's going to be able to do it. But it's not going to be able to do it. It's not going to be able to do it. It's not going to be able to do it.
Poland, Hungary, Moldova, Romania, and the European Union are going to be able to do it. Ukraine is going to be able to do it. UNHCR is going to be able to do it.ယူကရိန်းဒုက္ခသည်၄ဒဏ်ကိုအခုညှိပေးဖို့ UNHCR ကပြင်ဆင်နေပြီးဒါဟာဆိုရင်အခုရာစုနှစ်အတွင်းအကြီးမားဆုံးဒုက္ခသည်ပြဿနာကြီးဖြစ်ပါလိမ့်ရှင်